ချင်းချက်နဲ့လူငါးဦးထက်ပိုမစုရဆိုတဲ့ပြည်ထောင်စုအစိုးရအမိန့်ထွက်ပေါ်လာပြီးတဲ့နောက်တိုင်းနယ်ပြည်နယ်အသီးသီးကလည်းဒေသနာအမိန့်တွေပုံမတင်းကျပ်လာတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်မအင်တနာထွန်းပါကျမရင်းနဲ့အကစားဝင်ကြီးဌာနကကိုဗစ် -19 ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက်ချွင်းချက်နဲ့လူငါးဦးထက်ပိုပြီးမစုဝေးကြဖို့နဲ့မလိုက်နိုင်ကူးစက်ရောဂါများကာကွယ်နိုင်နေရေးဥပဒေနဲ့အရေးယူမယ်လို့ဧပြီလ16ရက်ရက်စွဲနဲ့မနေ့ကထုတ်ပြန်ပါတယ်။ဒီလိုကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ချက်ထွက်သလိုတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဒေသနာအမိန့်တွေတင်းတင်းကြပ်ကြပ်ထုတ်ပြန်လာတာတွေရှိနေပါတယ်။စကိုင်းတိုင်းဒေသကြီးမှာတော့နိုင်ငံခြားကပြန်လာတဲ့ပြည်တော်ပြန်တွေကို21ရက်စံကြီးအဖြစ် community quarantine တွေမှာထားရှိမှာဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိမှုများတဲ့ပြည်နယ်နဲ့တိုင်းကလာသူတွေကိုလည်း community quarantine center တွေမှာထားပြီးစောင့်ကြည့်မှာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူ့ဆွမ်းအားအရင်းအမြစ်ဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ
်အဓိကကတော့ပြည်တော်ပြန်တွေပေါ့ထိုင်းကကပြန်တဲ့ဟာတွေရဲ့တရုတ်ကပြန်တဲ့ဟာတွေရဲ့ဒီနောက်တစ်ခါကျွန်တော်တို့ရန်ကုန်တိုင်းဘက်ကဒီတိုင်းခြားပေါ့အဓိကကတော့ရန်ကုန်တိုင်းလိုဟာမျိုးကကျောက်ဖြစ်ပေါ်တော့များတဲ့နေရာတွေကလာမဲ့လူတွေပေါ့ကျောက်ဖြစ်ပေါ်တော့မြင့်တဲ့ဒေသတွေပေါ့နောက်ရှမ်းပြည်နယ်အဲ့လိုဘက်ကလာတဲ့ဟာမျိုးတွေပေါ့အဲ့လူတွေကိုကျွန်တော်တို့ရည်ရွယ်ပြီးတော့မှပြန်လာတဲ့အချိန်မှာကုဋေသာရောက်လို့ရှိရင်အဲသက်ဆိုင်ရာမျိုးတွေဒါမှမဟုတ်သူကြီးရွာတွေမှာဒီကွန်နရီကွာရီတင်းရှိတယ်အဲ့မှာသူတို့ဝင်ပြီးတော့မှကောင်းကွာရီခံယူဖို့ပေါ့လိုရလို့ရှိရင်28ရက်ပြည့်တဲ့ချိန်အောင်21ရက်ကိုတော့ quarantine မှာနေမယ်ကျန်တဲ့တစ်ပတ်ဟိုတစ်ပတ်ကိုတော့အိမ်မှာ home quarantine ဆက်ထားမယ်ပေါ့အဲ့ဒီရွယ်ချက်ပါလေ
စကိုင်းတိုင်းဒေသကြီးမှာလည်းဧပြီလ13ရက်နေ့ကနေစပြီးကျန်းမာရေးနဲ့လူမှုရေးကိစ္စမှာအပါခိုင်လုံတဲ့အကြောင်းပြချက်မရှိဘဲည10နာရီကနေမနက်4နာရီအထိတွာလာတာတွေမလုပ်ကြဖို့တိုင်းအစိုးရအဖွဲ့ကအမိန့်ထုတ်ပြန်ထားပါတယ်အပြင်ထွက်ရင်လည်းလူတိုင်းနှာခေါင်းစီးတက်ကြဖို့နှိုးဆို့တိုက်တွန်းထားပြီးနှာခေါင်းစီးတွေကိုအလကားပေးဝေတာဈေးတက်တက်တာတာနဲ့ဝယ်ယူနိုင်အောင်ဆောင်ရွက်ပေးတာတွေလည်းရှိတယ်လို့ဆိုပါရတယ်။ဒါပေမဲ့အမိန့်ကိုမလိုက်နိုင်အရေးယူမယ်ဆိုတာမျိုးမလုပ်သေးပဲပညာပေးကာလအဖြစ်သာတတ်မှတ်ဆောင်ရွက်နေတယ်လို့ဆိုပါရတယ်။မန္တလေးတိုင်းဒေသကြီးမှာလည်း COVID-19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်4နာရီအထိလုံးဝအပြင်မထွက်ဖို့ပြည်သူတွေအနေနဲ့နှိခင်းအပြင်ထွက်တဲ့အခါလဲအိမ်ထောင်စုတစုကိုလူတဦးသာထွက်ကြဖို့အပြင်ထွက်တဲ့အခါနှာခေါင်းစီးမဖြစ်မနေတက်ကြဖို့ဈေးရောက်ဈေးဝယ်သူတွေအလုံးမဖြစ်မနေနှာခေါင်းစီးတက်ကြဖို့စတဲ့အမိန့်စာတစ်စောင်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဒီအမိန့်က April 18ရက်ဒီကနေ့ကနေစပြီးအသက်ဝင်မှာဖြစ်ပြီးနောက်ထပ်အမိန့်တစ်စုံတရာမထုတ်ပြန်မချင်းအတည်ဖြစ်ပါတယ်။ဒီအမိန့်မလိုက်နာသူတွေကိုတိဆဲဥပဒေအရအရေးယူမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကချင်ပြည်နယ်မှာလည်းအပြင်ထွက်ရင်လူတိုင်းနှာခေါင်းစီးတက်ကြဖို့အမိန့်ထုတ်ထားတယ်လို့ကချင်ပြည်နယ်ကလူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ်
။ကချင်ပြည်နယ်မှာတော့ကိုလိုရတက်ထားတဲ့အမိန့်တစ်ခုပဲရှိတယ်။နော်။ဒါလည်းဆိုတော့ကျွန်တော်တို့ဟိုအပြင်ထွက်လို့ရှိရင်အပြင်ထွက်လို့ရှိရင်မဖြစ်မီမတ်စတာမတ်စတာမယ်။ဟုတ်နော်။အော်ဇေယောဇီဝတ်လို့ရှိရင်အော်ဖေးတယ်ရောဇေဝရောမတ်စတာမယ်။အဲ့ရတော့ဖြစ်မြင်လေးဆောင်းမယ်ဆိုအဲ့ဒါထုတ်ထားတာရှိပါတယ်နော်ကျွန်တော်ကြည့်ရချင်မှဆက်ထုတ်တော့မရှိသေးပါဘူးဗ
ျမကွေးတိုင်းဒေသကြီးမှာတော့တချံရက်တွေအတွင်းမှာပိတ်ထားတဲ့ခရီးသည်ပို့ဆောင်ရေးတွေဟိုတယ်နဲ့တဲခိုခန်းတွေကိုဒီဧပြီလကုန်ထိပိတ်ထားဖို့ညွှန်ကြားထားပါတယ်ရန်ကုန်မှာတော့လာမယ့်20ရက်နေ့ကနေစလို့အလုပ်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှဖြစ်ပေမဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ရောဂါပိုးကူးစက်ပြန့်နှံ့တာတွေကိုတားဆီးနိုင်ဖို့ဘလို့ဆောင်ရွက်ချက်တွေလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းထုတ်ပြန်တာမရှိသေးပါဘူးရန်ကုန်မှာတော့ရောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ကွက်တွေလမ်းတွေနဲ့တိုက်အချို့ကိုအသွားလာပိတ်ပင်တာတွေပုံများလာနေပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိရသူအရေအတွက်က85ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်ကျွန်မအင်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်